အလုသမား10ဦးနဲ့အထက်ရှိတဲ့မြန်မာတိုင်းနိုင်ငံလုံးကမိသည့်လုပ်ငန်းခွင်မှာမဆိုအလုသမားတဦးကိုအနည်းဆုံးလောက်ခလာစာငွေကျပ်4800သတ်မှတ်ပေးဖို့အနည်းဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တရက်လောက်ခ9600အနည်းဆုံးရရှိဖို့အလုသမားတွေကြိုးပမ်းခဲ့ကြပေမဲ့လို့အလုရှင်တွေဘက်ကသဘောမတူတာမို့အစိုးရအလုရှင်အလုသမားကိုယ်စားလှယ်တွေနဲ့ပညာရှင်တွေပါဝင်တဲ့ကော်မတီအစည်းအဝေးကနေညှိနှိုင်းပြီးတော့သဘောတူညီခဲ့ကြတာပါ။ဒီအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်မှာဒီနေ့ကျင်းပတဲ့အ ਨੇ ဆုံးအခကျင်းွေတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီရဲ့၅ချိန်မြောက်အစည်းအဝေးကနေတရက်လောက်ခလာစာအ ਨੇ ဆုံးငွေကျပ်4800တက်မှတ်ပေးခဲ့တယ်လို့ကော်မတီအစည်းအဝေးတက်ရောက်ခဲ့တဲ့လုံသမားကိုစလဲကိုနော်အောင်ကအခုလိုအတည်ပြုပါတယ
်။စည်းဝေးဆုံးမချက်ကတော့နှစ်ချက်ပါ။နော်ဖယ်ဦးနဲ့အထက်လုပ်ငန်းတွေအကုန်လုံးအကျုံးဝင်တယ်ပေါ့ဗျာ။နော်နောက်ဒုတိယအချက်ကလေးတနေ့လောက်လောက်ခလာစာ4800ဒီနောက်ခုဆုံးဖြတ်တာပါခင်ဗျ။
အစည်းအဝေးကိုအစိုးရဘက်ကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေတက်ရောက်ခဲ့ပြီးတော့လှုပ်ရှင်တဲ့အလုသမားကိုယ်စားလှယ်တွေအကြားနှိမ့်နှိုင်းဆွေးနွေးပေးကြတာပါ။အလုသမားတွေဘက်ကငွေကျပ်9600ကနေ6600ကျားတောင်းဆိုခဲ့ကြပြီးတော့လှုပ်ရှင်တွေဘက်ကတော့4000နဲ့4800ကျားပေးနိုင်ဖို့အကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတဲ့ရလက်အဖြစ်တနေ့ကိုအ ਨੇ ဆုံးလောက်ခလာစာ4800ကျပ်သတ်မှတ်ခဲ့တာပါ။လုံသမားတွေတောင်းဆိုနေတယ်လို့တရက်အ ਨੇ ဆုံးလောက်ခလာစာ9600မရတဲ့အပေါ်မှာမကျေနပ်ပေမဲ့လက်ရှိနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်ညှိနှိုင်းမှုကိုလက်ခံခဲ့ရတယ်လို့လုံသမားကိုယ်စားလှယ်ကိုနောင်ကဆက်ပြောပါတယ
်9600မရတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့ကျွန်တော်တို့ပုဂ္ဂလိကအမြင်အနေနဲ့တော့ကျွန်တော်တို့ညှိနှိုင်းမှုမရှိဘူးအလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်ရှိတယ်ကျွန်တော်တို့ဟိုဝင်းဝင်းပေါ့ဗျာဝင်းဝင်းလို့ပြောတယ်အခုအမှန်ကတော့ဝင်းဝင်းဝင်းပေါ့ဗျာနော်ဝင်းသုံးလုံးပေါ့အဲ့လိုဖြစ်အောင်ကကျွန်တော်တို့ပထမဦးဆုံးအလုပ်ရှင်တွေလည်းဝင်ဝင်တိုးဖို့လိုတယ်အလုပ်သမားတွေလည်းဝင်ဝင်တိုးဖို့လိုတယ်အစိုးရအနေနဲ့လည်းဝင်ဝင်တိုးဖို့လိုတယ်ဆိုရင်စိုးရမူဝါဒတွေပြောင်းလဲဖို့လိုအပ်ပါတယ်ပေါ့ဗျာ
ပညာရှင်အနေနဲ့တက်ရောက်ခဲ့တဲ့စီးပွားရေးပညာရှင်ခမောင်ညူဘောကပေတာကတော့ဒီရလဟာအများစုအတွက်မျှတာတဲ့သဘောတူညီချက်ဖြစ်တယ်လို့သုံးသပ်ပါတယ
်တင်းတင်းမျှတာတယ်လို့ကျွန်တော်ယူဆတယ်နော်ဟိုနှစ်ဖက်စလုံးကတော့အတိုက်အတာတစ်ခုတည်းအရှုံးပေးကြတာပဲအလုပ်ရှင်ကလည်းနော်တိုက်တာတစ်ခုတည်းအလျှောက်ပေးရင်အလုပ်သမားဘက်ကလည်းတိုက်တာတစ်ခုတည်းအလျှောက်ပေးပြီးတော့မှသလိုဖြစ်လာတာနော်ဆရာတော့တင်းတင်းမြတ်တဲ့အများစုအတွက်ပေါ့နော်အများစုအတွက်တင်းတင်းမြတ်တဲ့လုံတာဖြစ်မယ်အများစုလက်ခံနိုင်တဲ့လက်ခံတဲ့လုံတာတစ်ခုဖြစ်တယ်လို့မြင်ပါပဲ
3600တက်မှတ်ချက်နောက်ပိုင်းအလုပ်သမားတွေလောက်ခတိုးရခဲ့ပြီမဲ့အခြားရပိုင်ခွင့်တွေဆုံးရှုံးခဲ့တဲ့ဆိုတဲ့ဝေဖန်ချက်တွေကြောင့်အလုပ်ရှင်အလုပ်သမားတွေကြားမကြေလည်မှုတွေရှိခဲ့တာပါအခုလို4800တက်မှတ်လိုက်ပေမဲ့လုံသမားတွေအပေါ်မှာမျှတတဲ့ဆက်ဆံရေးနဲ့လောက်ခလာစာအပြည့်ဝရရည်ဆိုရင်မိကြောင်းလုံသမားရေးဆောင်ရွက်နေတဲ့အနာဂတ်လင်းတန်းစုံမတ်အဖွဲ့ကမတ်သက်သက်အောင်ကပြောပါတယ
်ဒီနေ့ဒီအချိန်4800နှုန်းတက်မှတ်တယ်ဆိုလို့ရှိရင်လည်းပဲပေးကပေးတော့မရလို့အချိန်ကြီးမျိုးကိုလုံသမားတွေဖြေရမှာဖြေဆိုင်ရမယ့်အချိန်ကြီးမျိုးဒါလည်းဖြစ်လာနိုင်ရဲ့ဘာကြောင့်လဲဆိုလို့ရှိရင်ဒီနေ့ဒီဒုတိယဟာသမီးတနက်စားလို့ရှိရင်တော့မှတနေ့အနည်းဆုံးသမီးတနက်ပိုင်းထောင်ရှိရပေါ့နော်ဆိုတော့စသဖြင့်ဒီလိုမျိုးဖြစ်နေတဲ့အချိန်ကာလမှာဒီ4800ဆိုတဲ့နှုံးထားကအလုပ်သမားတယောက်တည်းအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်နောက်တစ်ခုကကြတော့မဖြစ်လာလဲဆိုလို့ရှိရင်ကျမတို့ဒီပြန်ပြီးတော့ပေါ့နော်ခု2015မှာဖြစ်ခဲ့သလို3600တက်မှတ်ပြီးပြန်ပြီးတော့ဘယ်လမ်းကြောင်းကနေပြန်ဖြတ်မလဲဆိုတဲ့ကိစ္စမျိုးကလည်းပဲဒါ challenge တစ်ခုဖြစ်နိုင်တယ်လို့ကျမအနေနဲ့မြင်ပါတယ်စင်ကြက်တစ်ခုဖြစ်နိုင်ပ
ါတယ်တရက်လောက်ခငွေကျပ်4800တက်မှတ်လိုက်ပြီမဲ့လုံသမားတို့တောင်းဆိုထားတဲ့ငွေကျပ်9600ထက်မနည်းရရှိရေးအ ਨੇ ဆုံးအခကျင်းငွေနဲ့လုံသမားအခွင့်အရေးပူးပေါင်းဆောင်ရွက်ရေးကော်မတီကဆက်လက်လှုပ်ဆောင်သွားမယ်လို့ကော်မတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့မတ်သက်သက်အောင်ကဆက်ပြောပါတယ
်။9600ထက်မနည်းဆိုတဲ့ကိစ္စကဒီကျမတို့ရန်ကုန်တိုင်းမန္တလေးတိုင်းစသဖြင့်ကျမတို့အလုံသမားတို့ကနေပြီးတော့တောင်းဆိုထားတာလည်းပဲပြီးခဲ့တဲ့2018ခုနှစ်မှာကျမတို့တောင်းဆိုထားတာရှိတယ်။ဆိုတော့ဒါအလုံသမားတို့အများစုရဲ့အတန်ဖြစ်တယ်။ဆိုတဲ့အခါကျတော့အားလုံးကျမတို့ပြန်ပြီးတော့ပေါ့နော်ပြန်စီးဝေးပြန်ထိုင်ပြီးတော့အတီးပြုတ်ပြီးတော့ကျမတို့ဟိုလှုပ်ရှားမှုတွေရှိလာမှာပါသိနေလားကျမတို့အနေနဲ့ကတော့9600ဆက်မနေလောက်ခလာတာရရှိရတဲ့ဆက်လက်ပြီးတော့ပေါ့နော်ကျမတို့တိုက်တွန်းလုပ်ဆောင်သွားမှာရှိမှာပ
ါအလုရှင်အလုသမားအကြအ ਨੇ ဆုံးလောက်ခလာစာငွေကျပ်4800တတ်မှတ်လိုက်ပေမဲ့လဲဥပဒေအရအစိုးရအဖွဲ့ရဲ့အတီးပြုတ်ချက်ရယူရအောင်မှာမို့ဒီကိစ္စကိုအခု match လမကုန်ခင်မှာအတီးပြုတ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ